ဒီအာဆီယံတမိုင်းမှာပထမဆုံးအကြိမ်အဖွဲ့ဝင်နိုင်ငံတစ်နိုင်ငံရဲ့အကြီးအကဲမပါဘဲဒီအာဆီယံထိပ်သီးစည်းဝေးပွဲကျင်းပတာနဲ့ပတ်သက်လို့သဘောထားအမြင်ကိုတင်ပြမှာပါ NUG လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကိုကိုစော်မှုကျော်ကဆက်သွယ်နေမြန်းထားပါတယ်
။ဟုတ်ကဲ့ဦးအောင်မျိုးမင်းခင်ဗျာအခုဆိုလို့ရှိရင်ဒီအာဆီယံအရှိတောင်အရှာအသင်းကြီးကဆိုလို့ရှိရင်မြန်မာဆရာနာတင်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလည်းမဖိတ်ဘူးဒီစစ်ကောင်စီရဲ့ဒီအကြီးတန်းပေါ့တာဝန်ရှိတဲ့သူတွေကိုမဖိတ်ဘူးစသဖြင့်သူတို့ဖိအားပေးထားတာတွေရှိတယ်ပေါ့လေအဲ့တော့ဒီအာဆီယံအစင်းရဲ့လှုပ်ဆောင်မှုမှာဆိုလို့ရှိရင်ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့တော့အတော်ကိုပြင်းထန်တဲ့ကိစ္စလို့ပြောလို့ရနိုင်မယ်ထင်ပါတယ်အဲ့တော့ဒီအာဆီယံအစင်းရဲ့အခုလှုပ်ဆောင်မှုနဲ့ပတ်သက်ပြီးတော့ NUG အနေနဲ့ဒီဦးအောင်မျိုးမင်းအနေနဲ့ဘယ်လိုတုံ့ပြန်ပြောဆိုလိုပါလဲခင်ဗျာ
အာဆီယံရဲ့မူအာဆီယံရဲ့လှုပ်ထုံးလုပ်နည်းနဲ့သူ့ရဲ့လုပ်ပိုင်ခွင့်အရဆိုရင်အခုလိုမျိုးအာဆီယံထိပ်သီးညီလာခံမှာမြောက်နိုင်ကိုတက်ဖို့အတွက်သူတို့လက်မခံဘူးဆိုတာဒါတော်တော်ပြင်းထန်တယ်လို့ပြောလို့ရပါတယ်။ဘာကြောင့်လဲဆိုတော့အာဆီယံမှာသူ့ရဲ့ policy နဲ့တခြားနိုင်ငံကြီးပြည်တွင်းကြီးကိုဝင်ရောက်မဆုတ်ဖက်ရဘူးဆိုတဲ့ကိစ္စ။နောက်တစ်ခါမှာအာဆီယံကနိုင်ငံတွေအားလုံးရဲ့သဘောတူချက်ကိုရယူပြီးမှစံနှုန်းတူညီပြီးမှလှုပ်ဆောင်ရမယ်ဆိုတဲ့ချက်တွေကိုသူတို့ကအမြဲတမ်းကင်ဆယ်ပြီးတော့မြန်မာနိုင်ငံပဲကိစ္စဖြစ်ဖြစ်တခါမှဒီလောက်ထိလှုပ်ဆောင်ခဲ့ရမှာရှိပါဘူး။ဒါကြောင့်မှကျွန်တော်တို့အားမလို့အားမြဖြစ်တာရှိပါတယ်။ဘာကြောင့်လဲဆိုတော့ဗိုလ်ချုပ်မူကြီးမြောက်လှိုင်ကိုတက်ရောက်ခွင့်မပေးပေမဲ့နည်းနည်းအစ်စ်နေပြီးလာလို့ရှိရင်လည်းလက်ခံမယ်ဆိုပြီးတော့ပြောကြားတဲ့သဘောမျိုးဖြစ်တယ်။လုံးဝအပြည့်အစုံရက်တည်ရတော့မဟုတ်ဘူး။အစ်စ်နေပြီးတော့တွေးဆုံမဲ့သဘောမျိုးဖြစ်တဲ့အတွက်ရာခိုင်နှုန်းအပြည့်နေတော့ကျွန်တော်တို့သိပြီးတော့သဘောကျတာတော့မဟုတ်သေးပါဘူးခင်ဗျ။အ
ခုဆိုလို့ရှိရင်ဒီကုလသမဂ္ဂကလည်းဒီမြန်မာစစ်ကောင်စီကိုအတိအကျပြတာမျိုးမလုပ်ပါဘူးနောက်တစ်ခုကအာဆီယံလည်းကုစုမဖိတ်ကြားဘူးပေါ့နော်ပြောရရင်တော့အတိအကျပြတာမျိုးမလုပ်ဘူးမြန်မာနိုင်ငံနဲ့ပတ်သက်တဲ့နိုင်ငံတကာဖိအားပေးမှုတွေနိုင်ငံတကာအတိုင်းအဝိုင်းတွေမှာဆိုလို့ရှိရင်တော်တော်လေးကိုချိတ်ဆက်မှုရှိရှိလှုပ်လာတယ်လို့ပြောလို့ရမယ်ရှင်းပါတယ်အဲ့တော့ဒီနိုင်ငံတကာဆက်ဆံရေးနယ်ပယ်မှာဒီနိုင်ငံတကာစစ်မျက်နှာမှာဒီဘလို tangible ဖြစ်တဲ့ပေါ့နော်ဘလို တိကျခိုင်မာမှုရှိတဲ့ရလဒ်မျိုးများထွက်ပေါ်လာမယ်လို့ထင်ပါတယ်လေဥပမာNUG ဆိုရဘူးအတိမပြုံမလားဘလူဟာမျိုးတွေဖြစ်လာနိုင်မလဲပေါ့လေ
နိုင်ငံတကာအတိုင်းဝိုင်းကြားမှာဆိုရင်တော့ကျွန်တော်ဖြစ်လာနိုင်မှုအတွက်တော်တော်အားကောင်းလာပါပြီအချက်ချင်းကြီးနိုင်ငံကြီးအများကြီးအနေစပြီးတော့ NUG ကိုအတိမပြုဖို့တော့မဟုတ်ဘူးဒါပေမဲ့အခုချိန်မှာကျွန်တော်ကြည့်တဲ့အခါမှာ NUG ကိုအစိုးရတရက်အနေနဲ့တရားဝင်အတိမမရှိပေမဲ့အစိုးရတရက်ခဲ့သို့တွေ့ဆုံနေတဲ့ကိစ္စတစ်ခုပါဥပမာကျွန်တော်တို့ဒီအမေရိကနိုင်ငံဆိုလို့ရှိရင်သူရဲ့State Department ရဲ့အကြံပေးဒါနဲ့လည်းတွေ့ညာရှိတယ်။နောက်အမျိုးသားလုံခြုံရေးအဖွဲ့နဲ့လည်းတွေ့ညာရှိတယ်။ဒါတွေကိုလည်းသူတရားဝင်ထုတ်ပြန်နေပါတယ်။တစ်ချိန်တည်းမှာလည်းကျွန်တော်တို့နဲ့တွေ့ဆုံတဲ့အခါမှာတင်ပြတဲ့အချက်တွေဒါတွေကိုလည်းလုံဆောင်ပေးပါတယ်။ဒါကအမေရိကန်တနေငယ်နေပါ။ဒါပေမဲ့နောက်ပိုင်းမှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီနိုင်ငံနေသားတွေမှာရှိတဲ့လွှတ်တော်တွေကတောင်းဆိုမှုတွေရှိလာပါပြီ။လွှတ်တော်ရဲ့တောင်းဆိုချက်ကအစိုးရကနေဒါကိုအလေးထားလုံဆောင်ရတဲ့အခြေအနေမျိုးရှိတဲ့အတွက်ဒီချက်တွေကဖြစ်ကိုဖြစ်လာနိုင်မဲ့အနေအထားမျိုးဖြစ်တယ်။ဒါပေမဲ့ကျွန်တော်တို့အာဆီယံအတွင်းမှာတော့နည်းနည်းခက်ခဲတာပေါ့။ဒါပေမဲ့ဒီအာဆီယံအတွင်းမှာရှိတဲ့နိုင်ငံများကြီးဝင်ကြီးတွေနဲ့လည်းအလွတ်တဘောတွေ့ဆုံပြီးတော့ပြောကြားတဲ့ချက်တွေကျွန်တော်တို့ရဲ့တင်ပြချက်တွေကိုနားထောင်ပြီးတော့အခုလိုမျိုးဟိုတိတဲ့ပုံပုံပြည့်စုံတဲ့လုပ်ငန်းတွေဖြစ်တဲ့အတွက်ဒါကလည်းကျွန်တော်တို့က short တွက်ထားလို့တော့မရအောင်ခင်ဗျ။
အခုအာဆီယံကတော့ဒီအာနာသိန်းစစ်ကောင်စီကိုဒီမဖိတ်ဘူးဆိုတာမျိုးနဲ့ဖိအားပေးတာရှိပါတယ်။အဲ့တော့ဒီအာဆီယံနဲ့ NUG ရဲ့ဆက်ဆံရအောင်ဘယ်လိုရှိပါလဲခင်ဗျာ
။အာဆီယံနေနဲ့မဟုတ်ပေမဲ့အာဆီယံမှာရှိတဲ့နိုင်ငံတွေကလည်းမှာပြည်စုံမှုတွေကျွန်တော်တို့အလွတ်တဘောရှိခဲ့တာဒါတော့အားလုံးနဲ့သိပါ။တချို့နဲ့မှာပဲကျွန်တော်တို့ဒီလိုမျိုးအာဆီယံရဲ့ကိုယ်စားလှယ်ဆင်လွတ်ပြီးတော့ပြည်စုံမယ်ဆိုတဲ့အချိန်မှာလည်း NUG ကဘယ်လိုမျိုးရည်တည်မလဲ။ NUG ရဲ့တောင်းဆိုတဲ့အချက်တွေကဘာတွေလဲ။တော့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အားလုံးပါဝင်ရမယ်လက်ရှိအခြေအနေမှာဖန်ဆီးထားတဲ့သူတွေလည်းပြန်လှုပ်ရမယ်အကြမ်းဖက်မှုလည်းရပ်တန့်ရမယ်ဆိုတဲ့အချက်ကိုကျွန်တော်ခိုင်ခိုင်လုံလုံပြောကြားခဲ့ပါတယ်။ဒီချိန်ကျမှရင်ကျွန်တော်တို့ကနိုင်ငံဒေသအတွင်းမှာလည်းနိုင်ငံကြီးအားလုံးတရုတ်ပါဝင်နိုင်ငံကြီးအားလုံးနဲ့လည်းကျွန်တော်တို့အနေနဲ့ဟိုကောင်းမွန်တဲ့ရည်ရွယ်ဟိုပူးပေါင်းဆောင်ရွက်မှုတွေရှိချင်တယ်။နိုင်ငံတကာရဲ့အခမ်းအနားတွေကိုလည်းကျွန်တော်တို့ပူးပေါင်းဆောင်ရွက်မယ်ဆိုတာပြောထားတဲ့အတွက်ဒီကိစ္စရောရှိပါတယ်ခင်ဗျာ။ဟိုဒီအာဆီယံအသင်းမှာကျွန်တော်တို့တရားဝင်ဟိုစာရေးပို့တာရှိရဲ့ကျွန်တော်တို့ရဲ့အကျူစာတွေကိုလည်းဆက်သွယ်ဆောင်ရွက်မှုတွေလည်းရှိပါတယ်အာဆီယံရဲ့ဟိုသူတို့ရဲ့ရည်တည်ချက်တွေပေါ်ဆောင်တဲ့အခါမှာကျွန်တော်တို့ရဲ့အကြံပေးမှုတွေကျွန်တော်တို့ရဲ့တိုက်တွန်းချက်တွေကျွန်တော်တို့ရဲ့တောင်းဆိုချက်တွေတော်တော်များထင်ရှားလာတာလည်းဒါလည်းထူးခြားချက်တစ်ခုပါပဲ